စစ်တပ်ကအနာသိမ်းထားတဲ့မြန်မာနိုင်ငံဟာဒီမိုကရေစီစံနှုန်းတွေအဆိုးဝါးဆုံးကျဆင်းသွားတဲ့ထိဆုံးသုံးနိုင်ငံထဲမှာပါဝင်တယ်လို့လန်ဒန်မြို့အခြေစိုက်ကဘာကျော် The Economist Magazine ကြီးရဲ့စီးပွားရေးစာစစ်အကဲဖြတ်အဖွဲ့ ENU ကဒီကနေ့ထုတ်ပြန်တဲ့အစီအခံစာမှာဖော်ပြပါတယ်ကမ္ဘာတဝန်းနိုင်ငံပေါင်း168နိုင်ငံကိုစစ်တမ်းကောက်ထားတဲ့ဒီမိုကရေစီအဆိုးဆုံးကျဆင်းတဲ့သုံးနိုင်ငံထဲမှာတူနီးရှား၊အာဖဂန်နစ္စတန်နိုင်ငံတို့နဲ့တန်းတူထက်သွင်းသတ်မှတ်ခံထားရတာပါ။ဒါ့အပြင် The Economist ကပြုစုထုတ်ပြန်တဲ့ဒီမိုကရေစီစံနှုန်းအညွန့်ကိန်းသတ်မှတ်ချက်မှာလည်းမြန်မာနိုင်ငံဟာအဆင့်166နဲ့မြောက်ကိုရီးယား၊အာဖဂန်နစ္စတန်တို့နဲ့အတူအညွန့်ကိန်းအနှိမ့်ဆုံးသုံးနိုင်ငံထဲမှာပါဝင်ပါတယ်။နော်ဝေး၊နယူးဇီလန်နဲ့ဖင်လန်သုံးနိုင်ငံကိုကမ္ဘာပေါ်မှာဒီမိုကရေစီစံနှုန်းအမြင့်ဆုံးရှိတဲ့နိုင်ငံတွေအဖြစ် EU ကသတ်မှတ်ထားပါတယ်။ကမ္ဘာထိပ်တန်းဒီမိုကရေစီနိုင်ငံကြီးတွေထဲမှာဗြိတိန်နိုင်ငံကအညွန့်ကိန်းကျဆင်းသွားပေမဲ့ဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံအဖြစ်သတ်မှတ်ခံရပြီးအဆင့်18မှာပေးထားပါတယ်။အမေရိကန်ပြည်ထောင်စုကတော့အပြည့်အနာစာမကင်းတဲ့ဒီမိုကရေစီနိုင်ငံတစ်ခုအဖြစ်သတ်မှတ်ခံရပြီးအဆင့်26မှာရှိပါတယ်။ကမ္ဘာတဝန်းကိုဗစ်ကပ်ဘေးနဲ့အာဏာရှင်စနစ်ကိုထောက်ခံသူတွေပုံများလာတာကြောင့်ပြီးခဲ့တဲ့2021ခုနှစ်အတွင်းဒီမိုကရေစီစံနှုန်းတွေပုံမကျဆင်းသွားခဲ့တဲ့အကြောင်း EU စစ်တမ်းမှာဖော်ပြပါတယ်။ပြီးခဲ့တဲ့2021ခုနှစ်အတွင်းဒီမိုကရေစီစနစ်အောက်နေခွင့်ရသူကကမ္ဘာလူဦးရေရဲ့55ရာခိုင်နှုန်းကျော်ယုံလောက်ပဲရှိတယ်လို့ဒီအဖွဲ့ကပြောပါတယ်။ဒါ့အပြင်ဒီရင်2020ပြည်နှစ်ကကမ္ဘာလူဦးရေထက်ဝက်ဝန်းကျင်လောက်ဒီမိုကရေစီစနစ်အောက်မှာနေခဲ့ရတဲ့အခြေအနေတွေပိုပြီးဆိုးဝါးသွားခဲ့တာဖြစ်တယ်လို့လည်းသူတေသနာအဖွဲ့ EU ရဲ့နှစ်ပတ်လည်ဒီမိုကရေစီစစ်တမ်းမှာထောက်ပြထားပါတယ်2021ခုနှစ်အတွင်းကမ္ဘာတဝန်းဒီမိုကရေစီစံနှုန်းတွေဆုတ်ယုတ်ကျဆင်းမှုဟာ2010ပြည်နှစ်ကစလို့ရာခိုင်နှုန်းအဖြစ်အများဆုံးဖြစ်တယ်လို့အခုလိုစစ်တမ်းနှစ်စဉ်ထုတ်ပြန်လာတဲ့2006ခုနှစ်ကစပြီးကြည့်မယ်ဆိုရင်လည်းအဆိုးဝါးဆုံးဆုတ်ယုတ်မှုဖြစ်တယ်လို့ဆိုပါတယ်ဥရောပမှာတော့စပိန်နိုင်ငံမှာတရားစီရင်ရေးဆိုင်ရာတရားလွတ်လပ်ခွင့်အခြေအနေကျဆင်းလာတာကြောင့်ဒီမိုကရေစီစံနှုန်းတွေအရင်ကတည်းကကျဆင်းလာတယ်လို့ဖော်ပြထားပါတယ်။အလားတူချီလီနိုင်ငံမှာလည်းဒီမိုကရေစီလွတ်လပ်ခွင့်တွေဆုတ်ယုတ်လာတယ်လို့ဖော်ပြပါတယ်။ကမ္ဘာလူဦးရေရဲ့၃ပုံ၃ပုံကျော်အာဏာရှင်စနစ်အောက်နေနေကြရတာမှာအများစုကတရုတ်နိုင်ငံမှာဖြစ်တယ်လို့ဆိုပြီးတရုတ်ဟာဒီမိုကရေစီစံနှုန်းတွေတိုးတက်မလာတဲ့အပြင်လွတ်လပ်ခွင့်တွေပိုပြီးဆုတ်ယုတ်လာတယ်လို့ EU အဖွဲ့ကပြောပါတယ်ခင်ဗျာ။